ကူဒီမြန်မာနိုင်ငံမှာဆရာမတင်ပြီးတော့နောက်ပိုင်းဒါဝန်လက်မခံတဲ့အတွက်ကြောင့်စီရီယံလောက်ကြတဲ့အစိုးရဝန်ထမ်းတွေကျောင်းဆရာဆရာမတွေထဲမှာတယောက်ပါတယ်လို့သိရပါတယ်။ဆိုတော့ဘလို့အခြေအနေကြောင့်ကိုရောစီရီယံလောက်ဖြစ်တာလဲအခုရောဆက်ပြီးတော့စီရီယံလောက်နေသေးတာလားဆိုတာကိုပြောပြပေးပါဦးရှင်
။ကျွန်တော်တို့ကဒီစစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူးပေါ့နော်။အရင်ကစစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူး။နောက်ဒီမိုကရေစီစနစ်ကိုပြောင်းသွားတဲ့အချိန်မှာကျွန်တော်တို့ပညာရေးစနစ်ကလည်းအများကြီးပြောင်းလာတယ်။အဲ့တော့အဲ့ဒါကိုကိုကသဘောကျနေရပေါ့နော်။ကျွန်တော်တို့လည်းဒီ textbook အဟောင်းတွေပညာရေးစနစ်အဟောင်းကြီးတွေမှာသင်နေရတာထက်ဆလို့ရှိရင်ကလေးတွေလည်းစတင်ရတာလည်းပျော်တယ်ပေါ့နော်။အစ်အစ်အကြောင်းအရာတွေသိရတယ်ပေါ့ကလေးတွေ။နောက်တစ်ခါစမွေးစစ်တဲ့ပုံစံပါညာလည်းပြောင်းသွားတယ်ပေါ့နော်။အဲ့လိုပညာရေးမှာအပြောင်းလဲတွေဖြစ်လာပြီးလာမှဒီစစ်တပ်ကအာဏာပြန်သိမ်းလိုက်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ရဲ့ပညာရေးအခြေအနေကြီးကနောက်ပြန်ဆုတ်သွားမှာမျိုးပေါ့နော်။အဲ့လိုပုံစံမျိုးတွေးနေတဲ့အခါကျတော့အဲ့ဒီအခြေအနေကိုလုံးဝမကြိုက်ဘူးပေါ့။အဲကြောင့်မို့လို့တောင်းမသွားကြဘူးအဆုံးဖြတ်တယ်ပေါ့နော်။ဒါလို့ဆရာကတော့အခြေအနေမတည်ငြိမ်ကြတဲ့တောင်းမို့လို့တောင်းမသွားကြဘူးဆိုပြီးတော့အဆုံးဖြတ်ပေမဲ့လည်းအာသာသိမ်းပြီးတော့ပေါ့နော်။နေ့ရက်၃ရက်တပတ်အတွင်းပေါ့နော်။တပတ်အတွင်းမှာဆရာဝန်တွေကဆက်ပြီးတော့ CDM လုပ်ကြတယ်။အဲ့ဒီအချိန်မှာကျွန်တော်တို့လည်း CDM ဆိုတာလုပ်လို့ရတယ်ဆိုတာကိုသိပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ပေါ့နော်။ကျွန်တော်တို့လည်းစိတ်ကတူတယ်ဆရာဆရာမတွေအရင်ရင်ဆက်တွေ့ရပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ CDM လုပ်ဖြစ်တာပါ
။လက်ရှိရော CDM ဆက်ပြီးတော့လုပ်နေတာလားပြောပြပါဦး
။အခုလက်ရှိကျွန်တော် CDM လုပ်နေပါတယ်။ကျွန်တော်တို့ကစပြီးတော့ notice လိုမျိုးပေါ့နော်ပေးတာပေါ့နော်တတိပေးတာပေးတယ်။ပေးပြီးတော့ order ထွက်တယ်။ယာယီရနာလိုမျိုးပေါ့နော်။ရတာဝန်ကနေယာယီရနာလိုက်ပြီးဆိုပြီးတော့ order ထွက်လာတယ်။ဟို order ကြီးကတော့ Facebook ပေါ်မှာတော့တွေ့နေရတယ်ပေါ့နော်။ remove ဆိုပြီးတော့ကျွန်တော်တို့တာဝန်ကနေ sign လိုက်ပြီးဆိုပြီးတော့ညီမရှိတော့ပြီးခဲ့တဲ့တစ်ခါကမှ order အမြန်ချောနေရောက်လာပါတယ်ပေါ့
အဲ့ဒီတော့အခုလိုမျိုးဒီ CDM လုပ်တဲ့အတွက်ကြောင့်မို့အထူးသဖြင့်ပေါ့နော်ဒီစာသင်ကောင်းတွေပြန်ဖွင့်မဲ့အချိန်မှာဆိုပို့ပြီးတော့ကျောင်းဆရာဆရာမတွေဖိအားပေးခင်ရတယ်ဆိုတာလည်းသိရတယ်ဆိုတော့ကိုကိုယ်တိုင်ရော CDM လုပ်နေတဲ့အတွက်ကြောင့်မို့ကိုကိုရောဖိအားပေးတာမျိုးတွေကိုကြုံရတာရှိသလားဘာဝင်များကြုံရတာရှိပါလဲ
ဟုတ်ညီမတို့ကတော့ဖုန်းဆက်ပြီးတော့ပေါ့နော်အကြောင်းကြားတာမျိုးရှိရယ်အကြောင်းကနေပြီးတော့ပေါ့နော်ဟိုအကြီးအကဲတွေဖုန်းဆက်တယ်နောက်ကျောင်းဦးကြီးကိုယ်တိုင်ဖုန်းဆက်တယ်ပေါ့နော်ဟိုအချိန်ချင်းတို့ဖုန်းဆက်ပြီးတော့တတိပေးတယ်ဟိုကျောင်းပြန်လာဖို့ပေါ့နော်ပြန်လာဖို့ပြောတဲ့ခါကျတော့ကျွန်တော်တို့ကလည်းလုံးဝမလာဘူးဆိုပြီးတော့ပြောတယ်ကျွန်တော်တို့ဆိုရင်တော့အဲ့လောက်ပဲပြောတယ်ဟုတ်ဆိုကျွန်တော်တို့ကတကူလေးကပြန်မလာဘူးလို့အပြက်ပြောလိုက်တာမျိုးပေါ့နော်လုံးဝဒီစစ်တဲအုပ်ထုပ်တဲ့လက်အောင်မှာပညာရေးဝန်ထမ်းတယောက်အနေနဲ့တာဝန်လုံးဝမထမ်းဆောင်နိုင်ဘူးလို့အပြက်ပြောလိုက်တယ်ညီမတို့အဲ့လိုပြောပြီးရဲ့နောက်ကစပြီးတော့ပုံမှန်ပေါ့နော်သူများကိုဖုန်းဆက်တဲ့ခါကျရင်ကျွန်တော်ညီမကိုဖုန်းဆက်တယ်အဲ့လိုထွေထူးနှစ်ခါတုံးမှသူများတစ်ပုံဆက်တာမျိုးတော့မရှိဘူးဒါပေမဲ့တခြားအသည့်ပေါ့နော်ညီမအသည့်ဆရာဆရာမတွေကိုတော့အဲ့လိုညီဆိုင်ရညီဆိုင်ရပေါ့နော်ကိုယ်နဲ့ဌာနတူ CDM မလုပ်တဲ့ဆရာဆရာမတွေကိုအဲ့လိုဆွဲခိုင်းတာမျိုးပေါ့နော်ဥမာမိသားစုရဲ့မှာဝန်ထမ်းရှိရဆိုရင်မိသားစုရဲ့တခြားဝန်ထမ်းတွေကအမှုပတ်မယ်အဲ့လိုမျိုးပေါ့နော်ကိုယ်မှာတားရည်သမီးတွေရှိသေးတယ်အဲ့လိုမျိုးပေါ့ကိုယ်မှာဘယ်သူပို့ရင်းနေရပေါ့နော်သူတို့အကြောင်းကိုသိတဲ့သူအချင်းချင်းအဲ့လိုမိသားစုနဲ့ပတ်သက်ပြီးတော့ပြောပြီးတော့အဲ့လိုဆွဲခိုင်းတာမျိုးတွေရှိရဆိုပြီးတော့အဲ့လိုညီမတို့ချင်းချင်းလည်းပြန်ပင်းကြရတာပေါ့နော်ညီမတို့လည်းဆုံးဆက်ပြီးတော့အဲ့လိုပြန်ကြိုးကြရတယ်ပြန်ရင်ဖွင့်ကြရဲပြန်နေတူရတော့
အဲ့တော့အခုအဲ့လိုကိုယ်အလုပ်လေးထုတ်လိုက်တယ်ဒီလိုတွေလည်းပြောထားတယ်ဆိုတော့ကို့အနေနဲ့ရောဒီအဒီအချိန်ဒီပေါ်မှာဘယ်လိုပြန်ပြီးတော့တုံ့ပြန်ဖို့စဉ်းစားထားလဲဘယ်လိုပုံစံဖြည့်ဆက်ပါမလဲည
ီမကတော့ဆက်လုပ်ပါပဲ CDM ကိုဘာကြောင့်လဲဆိုတော့ညီမ CDM လောက်အချင်းအကြောင်းရင်းဟာအေးမိသားစုကဟဲ့နင်လောက်ပါလောက်ပါလို့ပြောလို့လည်းမဟုတ်ဘူးပေါ့နော်ညီမကိုယ်တိုင်ကဒီစစ်တပ်ဆိုတာကိုလုံးဝမကြိုက်ဘူးစစ်တပ်ကတိုင်းပြည်မှာလာပြီးတော့ပေါ့နော်သူတို့ကတမရအန်ဒီယာတို့ဘာနီယာတို့လာယူပြီးတော့အုပ်ချုပ်တာမျိုးကိုလည်းမကြိုက်ဘူး။ညီမကိုယ်တိုင်မဲပေးပြီးရွေးထားတဲ့အစိုးရကအုပ်ချုပ်တာမျိုးကိုပဲညီမကခံနိုင်တယ်။အဲ့ဒါကြောင့်မလို့ဒီအခြေအနေကိုလုံးဝမကြိုက်တဲ့အခါကျတော့နောက်တစ်ခုကကျတော့လူတိုင်းနဲ့တိကျပါတယ်အစိုးရဒီနိုင်ငံကိုလက်လွဲယူပြီးတော့အာဏာသိမ်းလိုက်ရုံနဲ့မဟုတ်ဘူးပေါ့နော်။လူတွေကိုလက်တက်တိလူတွေကိုလက်တက်ပေါ့နော်။ညီမတို့လည်းပြောရလို့ရှိရင်သူတို့နဲ့ဘာရင်ရင်းရန်စားမှလည်းမရှိဘူးပေါ့။အဲ့တော့ဒီတိုင်းစီကိုဟိုကိုမင်းကိုချင်းပေါ့နော်အတင်းဆွဲစီပြီးတော့အုတ်ချုပ်မယ်ဆိုပြီးတော့လုတ်ပြီးတော့လူတွေကိုလည်းအတင်းကရောတက်ပြစ်တက်ပြအဲ့လိုမျိုးတွေလုတ်တာမျိုးပေါ့နော်အဲ့တော့အဲ့လိုအခြေအနေမှာဘလို့မှညီမကတော့ပြန်ပြီးတော့အလုတ်လုတ်ဖို့စိတ်ကူးမရှိဘူးအဲ့တော့ညီမကတော့လုတ်ထုတ်လိုက်လေအလုတ်ကတော့မရဲကိုလုတ်နေတဲ့အလုတ်ကနေကိုကြိုက်လို့ကိုသဘောကျလို့လုတ်နေတဲ့အလုတ်ကနေပြီးတော့ထွက်လိုက်ရတယ်ဆိုတာကတော့လူတိုင်းရောစိတ်မကောင်းဖြစ်တာပေါ့ညီမလည်းစိတ်မကောင်းဖြစ်တယ်ပြန်တွေးရင်ရောအခုတွေးရင်အခုစိတ်မကောင်းဖြစ်တယ်ကိုတောက်လျှောက်လုတ်လာတဲ့အလုတ်ပေါ့နော်ညီမတို့ရင်တက်ကြူစားတက်ကလေးကဆင်ဆင်မလုပ်ဖို့အတွက်ပဲတက်ကြူတက်ချင်းအခုတက်ကြူတက်ချင်းရတဲ့အချိန်ကြီးပေါ့နော်ပြန်စဉ်းစားလိုက်လို့ရှိရင်အဲ့အချိန်ကြီးရောပေါ့နော်နောက်တစ်ခါဒီဆီယမစလုပ်တယ်ဆိုရင်ညီမတို့ဆိုလည်းနေရနေစပါပြီးရောပေါ့နော်ကျန်ကုန်တိုင်းဆိုလည်းဟိုအစုံပြားမှသွားပြီးရောဒုက္ခခံပြီးရောဆီယမလုပ်ခဲ့ရတယ်ပေါ့နော်ဒီလိုနေရာဝိဒ ပြန်ပြောင်းရဖို့တဲ့အဲ့တော့ဒီလိုဒုက္ခခံနေရတာတွေကဘယ်တော့ဒီလိုမျိုးအဆုံးသတ်ဖို့လားပေါ့နောက်တစ်ခါကျတော့တောက်လျှောက်ညီမတို့ကဒီခွဲရပြီဆိုတာနဲ့တောက်လျှောက်အလုံးလုံးလာတဲ့အတွက်ကြောင့်ရုပ်တည့်ရဲ့ဒီအလုံးမရှိတော့ဘူးဆိုတာမျိုးပေါ့နော်ညီမတို့ဝင်နေအလုပ်ဆိုတာကတော့မတည်မခြင်းမပြုတ်တဲ့အလုပ်ပေါ့နော်သူတွေကအဲ့လိုပြောကြတယ်အဲ့တော့အဲ့လိုအလုပ်ကြီးကနေပြီးရုပ်တည့်ရဲ့ဒီတပနဲ့မှာချက်ချင်းရက်သွားတယ်ဆိုတာမျိုးကြတော့လေစိတ်တော့တော်တော်မကောင်းဒါပေမဲ့ညီမအဲ့လိုဆိုလို့ဒီအလုပ်ကိုပြန်လုံးနိုင်လားဆိုတော့လည်းမလုံးနိုင်အဲ့ဒါကြောင့်မလို့ CDM ကတော့ဆက်လုံပါပဲညီမဘလို့ဖြေရပေးတာမျိုးပဲဖြစ်ဖြစ်ပေါ့နော်ညီမမှာအလုပ်ပြန်ဝင်ဖို့လုံးဝမဖြစ်အဲ့ညီမတို့အိမ်ရမိသားစုတွေဆိုလို့ရှိရင်ဒီ CDM လုပ်တဲ့အတွက်ပေါ့နော်တယောက်ယောက်များအဖန်ခံရရင်ဆိုတာလောက်ဒီကိုတွေးထားဖြစ်တဲ့အတွက်ကြောင့်မလို့လုံးဝညီမတို့ဒီ CDM မလုပ်တော့ဘူးငါအလုပ်ပြန်ဝင်တော့မယ်ဆိုစိတ်ကလုံးဝမရှိပါဘူးကွာ
ကျတော့ကိုတက်ကတော့ဒါကိုမြင့်လို့တဲ့အလုပ်တစ်ခုကိုတော့မှစွန့်ပြီးတော့စီရင်လုပ်တာပေါ့နော်တချိန်ထဲမှာလည်းဒီစေအုပ်ချုပ်ရေးကောင်စီကတော့ဒီကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေအလုပ်ခွင့်ကိုပြန်ပြီးတော့လာကြဖို့ပေါ့နော်ပြောတဲ့အခါမှာဒီလိုစီရင်လုပ်တဲ့အတွက်ကြောင့်မလို့ဒါကျောင်းသူကျောင်းသားတွေကလေးငယ်တွေရဲ့ပညာရေးတွေထိခိုက်ရတယ်လို့ပြောပါတယ်ကျတော့ကိုအခုစီရင်လုပ်တဲ့အတွက်ဒါပညာရေးကဏ္ဍမှာထိခိုက်မယ်လို့ရောမထင်ဘူးလားရှင
်ဒါအစိုးရရဲ့နေရာကိုဖြစ်အစိုးရရဲ့နေရာကိုရက်ပြစ်ခြင်းလို့တော့မှန်နေမဲ့လေညီမတို့ကပညာရေးဆက်ပြီးတော့တောင်းနေတာကိုရက်ခြင်းလို့မဟုတ်ဘူးပေါ့နော်အဲ့တော့ညီမတို့ကလည်းကိုလုံးသက်တာစတင်တာလည်းရှိတယ်။ကိုတိနေတာဒီပညာရေးနဲ့ပတ်သက်တဲ့ဘဟုတုတ္တရလို့ကျွန်တော်တို့တင်တာလည်းမလုပ်တတ်ဘူးပေါ့နော်။အဲ့တော့ဒီနိုင်ငံအတွက်ဒီစေစိုးရကိုအထောက်အပံ့မပေးရင်တော့တို့ရောနိုင်ငံရဲ့ပညာရေးအတွက်ဘလို့အထောက်အပံ့ပေးမလဲလို့စဉ်းစားလိုက်ရင်ညီမတို့လုံနိုင်တာဒီပညာရေးနဲ့ပဲလေးရနေပဲလုံကြမှာပေါ့နော်။ကိုကျောင်းမှာစတင်တယ်လို့ပဲဒီညီမတို့ကျောင်းမှာသင်ခန်းစာကြီးပြင်ပြီးစတင်တယ်လို့ပဲအခုကျောင်းဒီတက္ကသိုလ်ရေးကောလိပ်တွေကိုကြည့်လိုက်တဲ့အခါကျတော့သူပြန်ဖွင့်နေကြတယ်။ဒါကြီးတင်လေဆိုဒီစာတွေပဲတင်တယ်။ဒါဆိုဒီစာတွေကို CDM လုပ်နေတဲ့ကလေးတွေလည်းသူကလေးတွေသိတယ်လို့ဒီကလေးတွေလည်းသိရမယ်ပေါ့နော်။ဘယ်သူမှနောက်တင်ခဲ့ရတာမျိုးမရှိအောင်ဆိုတာမျိုးပေါ့။အဲ့လိုမျိုးနဲ့ညီမတို့ CDM လုပ်တာရောမှန်နေနဲ့လေ။ဒါပေမဲ့ညီမတို့အပြင်ရနေပြီးတော့ပညာရေးချက်မသွားအောင်တော့လုပ်လို့ရတာအကုန်လုပ်နေပါလေ။နောက်တစ်ခုကဒီကျောင်းသင်ရိုးလို့မဟုတ်ခဲနဲ့ပေါ့နော်။ဒီ homeschooling နဲ့ပတ်သက်တာလိုမျိုးဆိုရင်လေညီမတို့ကကိုဗေဂန်နာနေပြီးတော့အထောက်ပံ့ဖြစ်နိုင်မလဲဆိုတာကိုစဉ်းစားကြည့်ရပါတော့အဲ့တော့ဒီတိုင်းပဲ CDM လုပ်တယ်ဆိုပြီးအိမ်မှာထိုင်နေရင်လည်းမပြေသေးဘူးပေါ့နော်ကျမတို့ကစေဆိုးရရနေရကိုပဲရပ်ချင်တာကိုဒီမှာပြောခဲ့သလိုပညာရေးရဲ့သွားနေတဲ့လမ်းကြောင်းလိုတော့မရပ်ချင်ဘူးလေအဲ့ဒီကြောင့်မလို့ကျမတို့ပညာပေးနိုင်တဲ့လောက်ပေါ့နော်ငယ်ပယ်ချင်းချင်းလေးပဲဖြစ်ဖြစ်ပေါ့အဲ့ချင်းချင်းလေးချင်းချင်းလေးချင်းချင်းလေးရနေပြီးတော့ပြန်ပြန်ပြီးတစ်ဆင့်တစ်ဆင့်ဖြတ်သွားရင်လည်းကျေသွားမှာကိုအဲ့လိုမျိုးပဲတွေးပြီးတော့ကျမတို့ကျန်တဲ့ကျမတို့လုပ်နိုင်တဲ့ဟာအားလုံးတော့လုပ်ပြပါ
အခုပြောရဲအရာဆိုလို့ရှိရင်အပြင်ပကနေပြီးတော့လေဒါကပညာရေးကိုဆက်သွားနိုင်တဲ့နည်းလမ်းတွေရှိရဲဆိုရဲဟာအခုပြောချင်တယ်လို့နားလဲပါတယ
်ဟုတ်ကဲ့
ကျောင်းသွားနေမှာဆိုရဲမှန်ပြီလေလို့ဒါပေမဲ့အခုချိန်အခုကာလမှာတော့ကျောင်းကိုမသွားရင်တော့မှပဲဟိုပညာကိုဆက်ယူနိုင်တဲ့နည်းလမ်းတွေရှိတယ်လို့ပြောနိုင်ပါသလား
ဟုတ်ကဲ့ဗာပြောနိုင်ပါတယ်ဟိုတခုတ်ရှိရပါတော့အဲ့ဒီပညာဘလို့ရမလဲဆိုရင်နည်းလမ်းတော့လိုတာပေါ့နော်ဒီတိုင်းကြီးတော့ပုံမှန်ပြီးပါလေဆိုလဲကလေးကိုကျောင်းလွတ်လိုက်ရင်ပြီးသွားပြီပေါ့နော်ကျောင်းကိုလွတ်လိုက်တဲ့ကလေးရဲ့ကျောင်းမှာစသွားတင်နေပေါ့နော်သူဆရာဆရာမနဲ့အထိတ်တန်းအိတ်ပြန်ရောက်လာတယ်ပေါ့နော်အဲ့လိုမျိုးဆိုရင်ကိုလဲကိုယ့်အလုပ်ကိုလုပ်လို့ရတယ်ပေါ့အဲ့လိုဆိုပြီးသွားတယ်နဲ့အခုကကြတော့မိသားတွေလည်းခုနကကလေးကိုကျောင်းမလွတ်တော့ဘူးဆိုအိမ်မှာကိုတင်မရတော့ပါဘူးဒါမှမဟုတ်လို့ကိုတက်နိုင်ရင်ပြင်ပကနေဆရာခေါ်တင်ရတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးကလေးတခြားပြင်ပနည်းလမ်းနဲ့ပညာရဖို့ကိုကိုယ်တိုင်ကလုပ်ပေးနိုင်တယ်ပေါ့နော်အဲ့တော့အဲ့လိုလုပ်ပေးဖို့ဘ ഹു တုတ္တရီရောသိဖို့လိုတာပေါ့နော်ကလေးရဲ့ပညာရေးရဲ့မမြင်အောင်လို့ပေါ့အဲ့တော့အဲ့လိုမျိုးဖြစ်အောင်လို့လည်းညီမတို့မှမဟုတ်ပါဘူးဒီ PDM လုပ်နေတဲ့ဆရာဆရာမတွေထဲမှာအဲ့ဒီအတွက်ကြိုးပမ်းနေရသူတွေအများကြီးရှိပါတယ်အဲ့တော့အဲ့လိုအခွင့်အလမ်းတွေကတော့အများကြီးရှိနေတယ်ပေါ့နော်အဲ့တော့အခွင့်အလမ်းတစ်ခုခုကိုဖြည့်ပြီးရင်တော့ကိုယ်တော်အကျင့်ပြေတာပေါ့
PDM လုပ်နေကြတဲ့ပညာရေးဝန်ထမ်းတွေအနေနဲ့စိတ်အချွေရင်းရန်နေရာနဲ့မပူးပေါင်းပေမဲ့လို့ကျောင်းသူကျောင်းသားတွေရဲ့ပညာရေးနောက်ကျမှန်ရအောင်ဒီလမ်းပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းဆောင်ရွက်နေပါတယ်လို့လည်းဆရာမတွေကပြောပါတယ်။ဘယ်လိုနည်းလမ်းတွေပါလဲ။ပညာရေးကဏ္ဍရပ်တန့်မသွားရအောင်စီနီယာမလုပ်နေကြတဲ့ဆရာမတွေပညာရေးဝန်ထမ်းတွေကဘာတွေဆောင်ရွက်နေကြကြလဲဆိုတာကိုလည်းမြင်ပြန်ထားပါတယ်။နောက်ပိုင်းကမှစောင့်မျှော်နားဆင်ပါလို့ပြောကြားရင်းနဲ့ပဲအခုတစ်ပတ်မျိုးသမီးကဏ္ဍကိုတော့ရှင်းပါပေးကြနာဝင်ပြပါရှင်။ဟုတ်ပြီပြပါရှင်။I'm moving mountains, I set my inner hero free.